ပြည်သူ့နံပါတ်တုံးကမက္ကဆီကိုအမေရိကန်နေဆက်ကိုအဖေဖြစ်သူနဲ့ဖြတ်ကူးနေစမှာအမေရိကန်နေဆက်ရဲကဖန်စီထင်းသိမ်းလိုက်တဲ့အသက်9နှစ်အရွယ်မိန်းကလေးတည်ဆုံသွားတဲ့အကြောင်းဖက်ဒရယ်လူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေကအတည်ပြုလိုက်ပါတယ်။ဝါရှင်တန်ပို့စင်းစာရဲ့ဆောင်းပါးအရတော့ဒီမိန်းကလေးဟာနယူးမက္ကဆီကိုပြည်နယ်လော့စ်ဘတ်မြို့နာမှာသူအဖမ်းခံရပြီးတော့၈နာရီကြာတဲ့အထိကြောက်လန့်နေခဲ့ပြီးတော့နောက်ရေထဲခန်းချပြီးပြေဆုံးခဲ့တယ်လို့သိရပါတယ်။ဒီမိန်းကလေးကဂွာတီမာလာနိုင်ငံကနေလာတဲ့ဒီဇင်ဘာလ6ရက်နေ့မှာအဖမ်းခံခဲ့ရတဲ့လူ163ယောက်ပါတဲ့အနေဆက်ဖြတ်ကျော်လာသူတွေကတယောက်လည်းဖြစ်ပါတယ်။မင်းစုတုံကျွေးစခန်းမှာဖမ်းထားခြင်းဒီမိန်းကလေးကမကြခဏတက်တက်တယ်ဆိုပြီးတော့အမေရိကန်အမိနေလုံးကျွေး THS ကပြောပါတယ်။သူမှာအပြာ105.8%အထိရှိခဲ့တဲ့အကြောင်းစိုးရိမ်ဆိုင်ရာတာဝန်ရှိသူတွေကပြောထားပါ Texas ပြည်နယ် El Paso မြို့ကနေပြီးတော့ Luna တေရဟရင်နဲ့သူ့ကိုစီးရုံကိုခေါ်သွားပြီနဲ့လေ24နာရီအတွင်းမှာနှလုံးရက်ပြီးတော့တင်ဆုံသွားခဲ့ရပါတယ်တင်ဆုံရတဲ့အကြောင်းရင်းအဓိကကတော့ DHS ကအတိမပြုသေးပြီနဲ့လေနောက်ရက်သတ္တပတ်အတွင်းမှာရင်ခွဲစစ်ဆင်းပြီးရင်တော့သိရမယ်ဆိုပြီးတော့ပြောဆိုထားပါတယ်လက်တလုံးမှာတော့စီလွေလုပ်ငန်းတွေဆောင်ရွက်ရလားဆိုပြီးတော့စုံစမ်းစစ်ဆေးမှုတွေကိုလှုပ်ဆောင်နေတဲ့အကြောင်းလူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေကပြောဆိုထားပါတယ်